ယူကရိန်းပေါ်တက်ခတ်မှုကိုရက်ဆိုင်ပြီးတပ်တွေပြန်ရုပ်သိမ်းမှုနိုင်ငံတကာတရားရုံး ICJ ရဲ့ဆုံးဖြတ်ချက်ကိုရုရှားကလိုက်နာဖို့ကမ္ဘာစီးပွားရေးအင်အားယူခရိန်နိုင်ငံ G7 ဖွဲ့ဝင်နိုင်ငံခြားရေးဝန်ကြီးတွေတောင်းဆိုလိုက်ကြပါတယ်။မရီယိုပိုပါဝင်ယူကရိန်းမျိုးကြီးတွေမှာရုရှားတပ်တွေကအရက်သားတွေပေါ်တိုင်ကျုံတိုက်ခိုက်တဲ့လူရက်တွေပေါ်မှာလည်း G7 ဖွဲ့ဝင်နိုင်ငံခြားရေးဝန်ကြီးတွေရဲ့ပူးတွဲကြေညာချက်မှာပြစ်တင်ရှုတ်ချထားတာပါ။ရုရှားသမ္မတဗလာဒီမီယာပူတင်ဟာတစ်ဖက်သက်အရှိတ်မဲ့တိုက်ခိုက်ခဲ့တဲ့စစ်ပွဲကြောင့်လူပေါင်းတန်းတဲ့ချီအိုးအိမ်စွန့်ခွာဖျက်ပြေးကြရအခြေခံအဆောက်အုံတွေဆေးရုံတွေဖျော်ဖြေရုံတွေစာတင်ကျောင်းတွေထိခိုက်ပျက်စီးမှုတွေကြုံခဲ့ရတယ်လို့လည်းပြောဆိုခဲ့ပါတယ်။ရဲသားတွေအပေါ်တိုက်ခိုက်မှုတွေပါဝင်ဆေးရဆွေးမှုကျူးလွန်သူတွေအနေနဲ့တာဝန်ရှိတဲ့အတိုင်းရင်ဆိုင်ကြရမှာဖြစ်ကြောင်းလည်းသတိပေးခဲ့တာပါ။